ဆိုတဲ့ဘလော့စာမျက်နှာလေးကနေလူတွေကိုစိတ်ခွန်အားဖြစ်စေတဲ့အတွေ့အမြင်လေးတွေကိုဗီဒီယိုလေးတွေနဲ့မျှဝေနေတဲ့ဘလော့ဂါအမျိုးသမီးငယ်တူနဲ့ပရိသတ်တွေကိုမိတ်ဆက်ပေးချင်ပါတယ်။သူကမတ်ရွှေစုလိုက်ပါ။ရခိုင်တိုင်းရင်းသူလေးတူဖြစ်ပြီးတော့စစ်တွေမျိုးဇာတိရပါ။ဒီဘလော့လေးကိုသူလှုပ်ဖြစ်တာကလည်း
သူမကိုစပြီးရေးတဲ့အချိန်ပေါ့နော်2016လောက်တုန်းကတော့ဝင်လင်းပြောရင်ဒီလို objective တစ်ခုခုဆိုတာထက်အကြီးကစာရေးတာကိုကြိုက်တယ်လို့ကိုကိုကိုထင်လို့ရေးခဲ့တာပေါ့နော်ဒါပေမဲ့2019ကြော်ကြော်လောက်ကြာတော့မှပေါ့နော်ဒီအပိရပရိသတ်တည်းရဲ့စကားကြောင့်ပို့ပြီးတော့အားတက်လာတယ်ပေါ့ဩငါလုံနိုင်တာပဲပေါ့နော်ပြီးတော့စာဖတ်တဲ့သူတွေအတွက်အကျိုးရှိအောင်လုပ်ပေးနိုင်တယ်အထောက်ပံ့ဖြစ်စေနိုင်တယ်ဆိုတာကိုတွေ့ရတဲ့အခါကျတော့မှပို့ပြီးတော့သူမကရုပ်လုံးကြွလာတာဖြစ်ပါတယ်အဓိကကျွန်မရည်ရွယ်ချက်ကအခုချိန်ထိဒီမိမပြည်မှာရှိတဲ့အမျိုးသမီးတွေအတွက် online ပေါ်ကနေပြီးတော့တငယ်ချင်းလေးတယောက်လိုမျိုးပေါ့
ဒီသူမဆိုတဲ့သူ့ရဲ့ online စာမျက်နှာ blog ကနေဘလို့အကြောင်းအရာတွေကိုမရွှေစုလိုက်အဓိကဝေမျှနေတာပါလေ
ကျမရေးဖြစ်တဲ့စာရင်းနဲ့ပတ်သက်ပြီးတော့ကျွန်မစီမှာမူလေး၃ခုရှိပါတယ်ပေါ့အဓိကက motivational ပေါ့စိတ်အားတက်စေတဲ့စာဖြစ်ရမယ်ဒါမှမဟုတ်ရင်လည်း informational တစ်ခုခုပေါ့အချက်လက်တစ်ခုခုပေးတဲ့စာမျိုးဖြစ်ရမယ်ပြီးတော့ entertaining တစ်ဖက်လူဖတ်ပြီးပျော်အောင်တစ်ဖက်လူနားဝင်စေတယ်ပေါ့နော်ဖြောဖြည်းလေးနည်းနည်းလေးဆန်တဲ့စာပေမျိုးဖြစ်ရမယ်ပေါ့တေချာတာကတော့ဒီ negative ဆန်တဲ့ toxic ဖြစ်စေတဲ့ဒီလိုစာမျိုးလုံးဝမဖြစ်ရဘူးလို့ကိုကိုကိုချထားတဲ့ criteria လေးတော့ရှိပါတယ်အခုချိန်ထိရေးလာခဲ့တဲ့အထဲမှာပေါ့အဓိကစိတ်အားတက်စေတဲ့ content တွေပို့ပြီးတော့များပါတယ်
အသက်မွေးဝမ်းကြောင်းအလုပ်ကတစ်ဖက်နဲ့ဒီဘလော့ကိုလုပ်ဖြစ်တဲ့အခါမှာအခက်အခဲတွေစိန်ခေါ်မှုတွေကိုလည်းမရွှေစုလိုက်ကြုံရပါတယ်တဲ့
challenge ကတော့ကျွန်မအတွက်ကအရေးကြီးဆုံးဟာအချိန်လို့ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်မစီမှာသူ့အတူပုံမှန်သွားနေတဲ့အသက်မွေးဝမ်းကြောင်းတစ်ခုတည်တံ့ရှိပါတယ်။အဲ့ဒီအလုပ်ကလည်း full time ဖြစ်တဲ့အတွက်ကြောင့်မလို့အချိန်တော်တော်လေးလိုတယ်ပေါ့နော်။အဲ့အချိန်ဆိုတဲ့နေရာမှာဒီ content ကိုဖန်တီးဖို့အတွက်အချိန်လည်းပါတယ်။နောက်တစ်ခုကအမြဲတမ်း quality ကောင်းတဲ့စာတွေရေးနိုင်အောင်ဆိုလို့ရှိရင်ကျွန်မစီမှာလေ့လာမှုလည်းလိုမယ်။အခုရေးတဲ့စာတွေကဒါကျွန်မရဲ့ daily life ထဲကအကြောင်းအရာတွေလည်းပါတယ်။နောက်ကျွန်မပတ်ဝန်းကျင်မှာဖြစ်ပျက်နေတာတွေကို observe လုပ်ပြီးတော့ရေးတာလည်းပါတယ်။နောက်ကျွန်မရဲ့ learning လည်းပါတယ်ပေါ့နော်။ဒီလိုအချိုးကျကျရောထားတဲ့ input လို့ခေါ်မှာပေါ့
။သူ့ရဲ့ဒီ blog စာမျက်နှာလေးကနေဝေမျှခဲ့တဲ့အတွေ့အမြင်လေးတွေပေါ်မှာကိုယ်တိုင်ရောအားရကျေနပ်မှုရှိပါလား။ပရိသတ်ရဲ့တုံ့ပြန်ချက်ကရောဘယ်လိုရှိပါလဲလို့ဆိုတော့
ကျမပေးနိုင်တဲ့အချိန်နဲ့ကျမစိုက်ထုတ်နိုင်တဲ့အင်အားနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျမရဲ့ content တွေအပေါ်မှာကျမစိတ်ကျေနပ်မှုရှိပါတယ်ကျမရဲ့စာဖတ်သူတွေကအများသောအားဖြင့်အမျိုးသမီးတွေများပါတယ်ကျမရဲ့ content တွေကလည်းသူမလို့ပြောတဲ့အတိုင်းပဲအမျိုးသမီးပရိသတ်တွေအတွက်ပို့ပြီးတော့တင့်တော်တဲ့စာတွေဖြစ်ပေဆိုတော့ဒီလူတွေစီက positive ဖြစ်တဲ့ feedback ကိုတရားရဂိုင်းနှုံးနှီးပါရတယ်လို့ပြောလို့ရပါတယ်အမျိုးသားပရိသတ်တွေလည်းအနေချင်းရှိပါတယ်အများသောအားဖြင့်သူတို့စီကလည်း positive feedback လေးတွေရပါတယ်ဒါရှိ့ကိုဆက်သွားတဲ့အခါတော့ဘလိုမျိုးပိုကောင်းလုပ်မယ်။ဘာတွေတော့ပို့ပြီးတော့ဖြစ်စေချင်တယ်ဆိုတော့ပလန်မျိုးတော့ကျွန်မစီမှာရှိပါတယ်
။မြမပြည့်ရမျိုးသမီးတွေရဲ့လက်ရှိဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုရောဘယ်လိုမြင်ပါလဲ။ဒီမျိုးသမီးတွေကိုသူ့အနေနဲ့ဘာတွေများတိုက်တွန်းစကားပြောကြားချင်ပါလဲ။
မြမပြည်ကအမျိုးသမီးရဲ့ဖွံ့ဖြိုးတိုးတက်မှုလို့ဆိုလို့ရှိရင်သူ့နေရာနဲ့သူသူ့ကဏ္ဍနဲ့သူခေါင်းဆောင်ခြင်းနဲ့စိတ်တာဝန်ယူခြင်းနဲ့စိတ်စွမ်းဆောင်ခြင်းနဲ့စိတ်ဒါမျိုးလေးတွေတွေ့ရတယ်စီးပွားရေးဖြစ်ဖြစ်ပညာရေးပိုင်းမှာပဲကြည့်ကြည့်ပေါ့ဘယ်နေရာပဲကြည့်ကြည့်အမျိုးသမီးစွမ်းဆောင်ခြင်းနဲ့အများကြီးပေါ်ထွက်လာတာကိုတွေ့ရတယ်ပေါ့နော်ဟိုးအရင်ကျွန်မတို့လာခဲ့တဲ့အခြေအနေနဲ့တိုးတက်နှုန်းဟာမြန်နေကျေနပ်စရာကောင်းတယ်လို့ကျွန်မမြင်ပါတယ်မာဂျီနာလီတစ်ခုကတော့ကျမတို့ရဲ့ထုံနှန်းစင်လာအရာပတ်ဝန်းကျင်လူမှုအတိုင်းဝိုင်းကထားတဲ့ expectation လေးရှိပါတယ်။မိန်းကလေးတယောက်ရဲ့ဘဝဟာယောက်ျားတယောက်ရဲ့ဘဝနဲ့ကွာတယ်။နော်မိန်းမတယောက်ရဲ့ဘဝအောင်မြင်မှုလုံခြုံမှုဆိုတာဟာစံနမူနာအဖြစ်ဘလို့ပုံစံမျိုးဖြစ်တယ်ဆိုတာမျိုးကန့်သတ်ချက်တွေရှိပါတယ်။ဒါပေမဲ့သဘာဝတရားနဲ့မဆန့်ကျင်တဲ့၍မိန်းမတယောက်မှလည်းယောက်ျားတယောက်နဲ့ရင်ပေါင်းတန်းနိုင်တဲ့ potential ပေါ့နော်အလားအလာဆိုတာထိတ်ဆုံးအထည်ရှိပါတယ်အဆုံးစွန်ဆုံးသောအလားအလာအထည်ရောက်အောင်လုံးဝသွားနိုင်တယ်ဆိုတဲ့အကြောင်းလေးပြောချင်ပါတယ
်သူမဆိုတဲ့ blog လေးကနေစိတ်ခွန်အားဖြစ်စေမဲ့အတွေ့အမြင်လေးတွေကိုတင်ပြနေတဲ့မတ်ရွှေစုလိုက်ပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်